မြန်မာစစ်တပ်ခေါင်းဆောင်တွေပေါ်အရေးယူပိတ်ဆို့မှုတွေထပ်ပြီးတော့ချမှတ်သွားမှာမဟုတ်ဘူးလို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးမာရစ်စတင်ကပြောပါတယ်။အာနာသိန်းစစ်ကောင်စီပေါ်အနောက်နိုင်ငံအစိုးရတွေကဒဏ်ထပ်ပိတ်ဆို့အရေးယူမှုတွေတွန်းမြင့်ချမှတ်လာနေကြတဲ့အချိန်မှာဩစတြေးလျနိုင်ငံကအခုလိုပြောလိုက်တာပါ။မြန်မာနိုင်ငံမှာစစ်တပ်အာနာသိန်းရဲ့ဖေဗရူလာ၁ရက်နေ့ကစလို့မြန်မာစစ်တပ်နဲ့သူတို့နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေပေါ်ဩစတြေးလျရဲ့မဟာမိတ်နိုင်ငံတွေဖြစ်တဲ့ American ပြည်ထောင်စု UK ကနေဒါနဲ့ဥရောပသံတမန်တွေကပိတ်ဆို့တံခတ်အရေးယူမှုတွေကိုတိုးမြှင့်ချမှတ်ထားပါတယ်။ဩစတြေးလျနိုင်ငံအနေနဲ့လည်းအာနာသိန်းစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူတံခတ်မှုတွေချမှတ်ဖို့ဖိအားပေးတိုက်တွန်းမှုတွေရှိနေချိန်မှာနိုင်ငံများ၏ဝန်ကြီးဖိန်းနာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အရေးယူတံခတ်မှုတွေချမှတ်လိုက်မယ်ဆိုရင်အရှိတောင်အာရှနိုင်ငံများအတင်းအာဆီယံကနေတဆင့်မြန်မာအရေးဖြည့်ရှင်းနိုင်တွင်မှုတွေကိုထိခိုက်နိုင်တယ်လို့ဩစတြေးလျအစိုးရအနေနဲ့မြန်မာစီကောင်းဆောင်တွေကိုနားချပြောစီရမှာအကန့်အသတ်တွေဖြစ်လာလိမ့်မယ်လို့ဝန်ကြီးပေးနာပြောဆိုပါတယ်ရှင်။